မြန်မာနိုင်ငံလူထုနဲ့တိုင်းပြည်ကိုဒီမိုကရေစီလမ်းကြောင်းပေါ်အလင်းမြန်ပြန်လည်တည်ဆောက်ရေးတို့အပေါ်အမေရိကန်ပြည်ထောင်စုကအခိုင်အမာထောက်ခံတဲ့ကြောင်းအမေရိကန်နိုင်ငံခြားရေးဌာနအတမင်ငံပို့ကိုဒေရက်ရှိုလက်ကကြာသပတေးနေ့မှာထပ်လောင်းအတည်ပြုပြောဆိုခဲ့ပါတယ်။ကြာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ယာယီသမ္မတဒူဝါလာရှိလာဝန်ကြီးချုပ်မန်ဝင်းခိုင်တန်းနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်တို့နဲ့ကြာသပတေးနေ့ကအွန်လိုင်းမှာတွေ့ဆုံဆွေးနွေးချိန်တွင်မစ္စတာဒေရက်ရှိုလက်ကအဲဒီလိုထပ်ပြီးအတည်ပြုပြောခဲ့တာပါ။တွင်ခဲ့တဲ့တနှစ်နီးပါးကဆရာနာသိမ်းမှုကြောင့်ဖြစ်လာတဲ့အကျက်တဲကိုတုံ့ပြန်လှုံ့ဆော်နေတာမှာNUG ရဲ့ခေါင်းဆောင်မှုကိုအမေရိကန်နိုင်ငံသားရဲ့အကြံပေးပုဂ္ဂိုလ်ကအလေးနဲ့အသိမှတ်ပြုတဲ့အကြောင်းပြောခဲ့တယ်လို့အမေရိကန်နိုင်ငံသားဌာနရဲ့မနေ့ကရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်စစ်ကောင်စီရဲ့ဆိုးရွားတဲ့အကြံဖက်နေနေမှုတွေကြောင့်ဒုက္ခရောက်ရသူတွေပေါ်အလေးနဲ့စာနာတဲ့အကြောင်းအကြံပေးပုဂ္ဂိုလ်ကပြောခဲ့တယ်လို့ကျူးလွန်သူတွေကိုယ့်လူရဲ့ကိုယ်တာဝန်ခံရေးဆက်ပြီးတွန်းအားပေးသွားမယ်လို့ဂတိပြုပြောခဲ့ပါတယ်ဒါအပြင်မြန်မာနိုင်ငံအတွက်အားလုံးပါဝင်မှုရှိတဲ့ဒီမိုကရေစီနီးကြအနာဂတ်တစ်ခုအောင်မြင်ရရှိစေရေးလက်ရှိအကျပ်အတည်းကိုငြိမ်းချမ်းတဲ့နည်းလမ်းတစ်ခုနဲ့ဖြည့်ရှင်းဖို့အားပေးရေးဆိုင်ရာကြိုးပမ်းမှုတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံရဲ့ဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ COVID-19 ကာယရောဂါအရေးအပါအဝင်လူသားစာနာမှုအကူအညီတိုးချဲ့ဖို့အရေးကြီးတယ်ဆိုတာကိုလည်းအထူးအလေးထားဆွေးနွေးခဲ့ကြကြောင်းအမေရိကန်နိုင်ငံရဲ့ဌာနကပြောပါတယ်။NUG ဖွဲ့စည်းပေးကြတဲ့ကဆိုရင်အမေရိကန်နိုင်ငံခြားရေးဌာနအကြံပေးပုဂ္ဂိုလ်ဒက်ရက်ချိုးလက်နဲ့ယာယီသမ္မတဒူဝါလာရှိလာတို့တွေ့ဆုံဆွေးနွေးတာဒီကြိမ်ကဒုတိယအကြိမ်ဖြစ်ပြီးဝန်ကြီးချုပ်မန်ဝင်းခိုင်တန်းတဲ့ကပထမဆုံးအကြိမ်ဖြစ်ပါတယ်နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့တွေ့ဆုံဆွေးနွေးတာကတော့၃အကြိမ်မြောက်ရှိပြီဖြစ်ပါတယ်